တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံရရသူအေမီကာနယ်ဘာရက်ကဘုဒုံးနေမှာလဲအထက်လွတ်တော်တရားရေးကော်မတီရှင်မှကျန်းစာစစ်ဆေးပွဲမှာအမေရိကန်မျိုးသားကျမကြီးဆောင်ရှားမှုစနစ်နဲ့ပတ်သက်ပြီးသူ့ရဲ့အယူအဆထပ်ပြီးမေးမြန်းခံခဲ့ရပါတယ်။အမေရိကန်မျိုးသားကျမကြီးဆောင်ရှားမှုစနစ်နဲ့ပတ်သက်ပြီးနိုဘာလာဆေးရနေမှာတရားရုံးချုပ်မှဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ဩဘာမာကဲရ်လိုလ ကျန်းသာစစ်ဆေးပွဲမှာပြောပါရယ်တရားသူကြီးတယောက်အနေနဲ့အယူအဆတွေကိုလက်ခံကြိုဆိုတဲ့ပွင့်လင်းတဲ့စိတ်ထားရှိရမှာဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ်တွေကသူကပြောပါရယ်အင်္ဂါနေ့က17နိုင်ကြာပြုလုပ်ခဲ့တဲ့ကျန်းသာစစ်ဆေးပွဲမှာတော့တရားသူကြီးဘရက်ကတရားရုံးချုပ်မှာကျန်းသာဆွေးနွေးလာနိုင်တဲ့အမှုကြီးတွေပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတိလေးဖြေဆိုခြင်းမပြုဘဲနေခဲ့တာပါအမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ပတ်သက်ရေးအယူအဆတွေအလွှမ်းမိုးခံမှာမဟုတ်ကြောင်းသာသူကပြောပါရယ်အသက်48နှစ်အရွယ်ဘရက်ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မဲ့ဆိုရင်တရားရုံးချုပ်ကရှေးယူဆန်ကွန်ဆာဗေးတစ်တရားသူကြီးတွေအကြားဆက်တမမြောက်ကွန်ဆာဗေးတစ်တရားသူကြီးဖြစ်လာမှာဖြစ်ပါရယ်